လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်လှုပ်ရှားဆောင်ရွက်နေတဲ့အသံအဖွဲ့ကိုတည်ထောင်သူမောင်ဆောင်ခါကိုနယ်သာလန်နိုင်ငံကနေပြီးတော့မှ Human Rights Julius မြန်မာ2018ဆုကိုပေးအပ်လိုက်ပါတယ်။ဒီဆုဟာလက်ခံရရှိတဲ့မောင်ဆောင်ခါဟာမြန်မာနိုင်ငံသားအနေနဲ့ပထမဆုံးချီးမြှင့်ခံရသူဖြစ်ပါတယ်။အကြောင်းပြေဆုံးကိုဇော်ထက်သတင်းပေးပို့ထားပါတယ်။
ကဗျာဆေးရစာရေးဆရာဖြစ်တဲ့မောင်ဆောင်ခါကိုသူ့ရဲ့လူခွင့်ရေလှုပ်ရှားဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအသိအမှတ်ပြုရတဲ့အနေနဲ့နယ်သာလန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ချီးမြှင့်တဲ့ Human Rights Tulip မြန်မာ2000အေဂျင်စုကိုချီးမြှင့်လိုက်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်မကြီးကနိုဝင်ဘာ29ရက်မှာစာနဲ့အကြောင်းကြားခဲ့တာပါမောင်ဆောင်ခါကဒီစုကိုမြန်မာနိုင်ငံသားတယောက်အနေနဲ့ပထမဆုံးရရှိခဲ့တာဖြစ်ပြီးတခြားနိုင်ငံတွေကလူခွင့်ရေကာဝယ်ဆောက်ရှောက်သူတွေကိုလည်းဒီနှစ်မှာပထမဆုံးချိန်ပေးခဲ့တာဖြစ်ပါတယ်အခုလိုဆူရရှိရနဲ့ပတ်သက်ပြီးမောင်ဆောင်ခါက VOA ကိုအခုလိုပြောပြပါတယ
်ကျွန်တော်ဒီဆူရရဲ့အတွက်တော့ကျွန်တော်အများကြီးဝမ်းတာတယ်အဲနောက်ကျတော့ကျွန်တော်လက်ရှိလုပ်နေလုပ်ငန်းတွေအတွက်လည်းပြီးပြီးတော့ဘဝဖြစ်နေတာပေါ့ဟုတ်အဓိကတော့ကျွန်တော်တို့ဟာဒီလူကယ်ဖြစ်နေဖြစ်တယ်ပြီးတော့ကျွန်တော်လောက်တာလည်းတိတ်မကြရရောနိုင်ငံကအားဖြင့်တော့တိတ်မသိဘူးဆိုတော့ဒါပြီးတော့ဒီလူကျွန်တော်တို့အတွက်တူတူဆက်စားဖို့ပြည်နေပေါ့နော်ဟုတ်ဒီစုပြီးပေးလိုက်ခြင်းအပြင်ဟိုအခြားနိုင်ငံကဆွေရလည်းတည်လာနိုင်ငံတည်လာနိုင်တဲ့အခါကျွန်တော်တို့ကြည်လာနေပြီးတော့ထုတ်ပြန်တဲ့ဒီဒေနာစာရန်နေပြီးတော့ဥပဒေတုံးတဲ့ဆက်ဒီဒါရီကိုနိုင်ငံကနေပြီးတော့ပို့ပြီးအာရုံဆိုင်လာမယ်ဒီဟာကြီးကိုပို့ပြီး reference လုပ်လာမယ်ဒီဒင်းကနေပြီးတော့ဥပဒေပြင်တောင်းလဲရေးကိုဟိုလုံနေရင်းနဲ့နောက်တစ်ပိုင်းမှာလည်းနိုင်ငံကနေပြီးတော့ဒီအစိုးရကိုတိုက်ရိုက်ပေါ့နော်ဒီဥပဒေပြင်တောင်းလဲရေးကိစ္စတွေမှာပို့ပြီးတော့တွန်းအားဖြစ်အောင်ကြောင်လေးဖြစ်အောင်ခွင့်လန်းကောင်းနေရလာလေးနေလို့သောင်းနေတ
ဲ့မောင်ဆောင်ခါဟာ2011ခုနှစ်မှာကဗျာချစ်သူများအသင်းကိုဖွဲ့ခဲ့ပြီးကဗျာလှုပ်ရှားမှုတွေငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုလှုပ်ဆောင်နေပါတယ်။2012ခုနှစ်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဝင်ခဲ့ပြီးနောက်ပိုင်းမှာရန်ကုန်တိုင်းလူငယ်လုပ်ငန်းအဖွဲ့ဝင်အနေနဲ့ရွေးခန့်ရပါတယ်။2015လက်ပတန်းကျောင်းသားတပိတ်ဖြိုခွင်းခံရပြီးနောက်ပိုင်းအကြမ်းဖက်ဆက်ညီရေးလက်ပတ်ဖြူလှုပ်ရှားမှုကိုဦးဆောင်ခဲ့သူတဦးလည်းဖြစ်ပါတယ်။2015ခုနှစ်မှာသူရေးရဲ့ပုံရိပ်ကဗျာကြောင့်ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့အချုပ်တောင်9လနေခဲ့ရပြီးအဲ့ဒီနောက်ပိုင်းဆက်သွယ်ရေးဥပဒေကိုပြင်ဆင်ဖို့တောက်လျှောက်လုပ်နေသူလည်းဖြစ်ပါတယ်။စုချင်းမြင့်ခံရတယ်လို့အကြောင်းကြားစာကိုလက်ခံရရှိရတောက်ကြနေပါပဲ။ပြည်တွင်းစိတ်ရဆဲဖို့တာမွေမှာလှုပ်ရှားဆောင်ရွက်ခဲ့တဲ့အခြား18ယောက်နဲ့အတူဗဟန်းတရားရုံမှာ19ချိန်မြောက်တရားခွင်သွားခဲ့ရပါသေးတယ်။နိုင်ငံတော်လှိဝတ်ချက်ဥပဒေကိုချိုးဖောက်မှုနဲ့ရိုက်တာသတင်းသမားနှစ်ဦးအမှုရင်ဆိုင်နေရတဲ့ကာလတစ်လျှောက်လုံးကနေလက်ရှိအချိန်ထိသူတို့ပြန်လည်လွတ်မြောက်ရေးတောက်လျှောက်လှုပ်ရှားဆောင်ရွက်နေသူတို့လည်းဖြစ်ပါတယ်